Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ20ရက်တောက်ကြနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါ Sorry နဲ့ Iraq ဆိုရကိုဇလဲရီရဲ့ပထမဆုံးညီလာခံကိုတက်ရောက်ဖို့ American နိုင်ငံသားဝင်ကြီးဒီကနေ့ရှေ့လေပိုင်းဒေသကိုခီးထွက်ဖို့ရှင်နေပါတယ်ရခိုင်ပြန်လည်တိဆောက်ရေးအတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေက American ဒေါ်လာ73သန်းကျော်မြန်မာဆိုရကိုလှူဒန်းပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူချိန်ညာပေးပါမယ်ရှင်
ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေပြီမှာတော့မောင်တော်မြို့နယ်မှာနိုင်ငံသားစစ်စစ်ခံရမဲ့သူတွေရဲ့တသက်ခံကပ်ပြားတွေပြန်လည်ထုတ်ပေးနေပေမဲ့မွတ်စလင်တွေဘက်ကလာရောက်ထုတ်ယူသူနည်းနေတဲ့အကြောင်းနဲ့အတူနားဆင်ရမှာက
The situation is very fluid and the flow of new arrival hasn't stopped yet so it's been 2 months
ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ UNHCR ပြောခွင့်ရအမျိုးသမီးဒူနီယာအစလမ်ခန်းကပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။ဒါ့အပြင်လက်နက်တွေဖန်စီရမှုနောက်ဆက်တွဲအခြေအနေနဲ့ဖာကန်ဘက်ကရေမဆဲကြောက်ရှာဖွေသူတွေရဲ့ပြဿနာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
ဆော်ဒီအာရေဗျနဲ့အီရတ်အစိုးရနှစ်ရက်ကြာဆက်ဆံရေးမြင့်တင်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေပထမဆုံးအကြိမ်တွဲဆုံဆွေးနွေးမဲ့အစည်းအဝေးကိုတက်ရောက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလာဆန်ဒီကနေ့တောက်ကြနေမှာအရှိအလဲပိုင်းဒေသကိုခီးထွက်မှာဖြစ်ပါတယ်။ဆော်ဒီနဲ့အီရတ်အစိုးရကြာဆက်ဆံရေးပြန်လည်နှွေးထွေးလာတာနဲ့အတူပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့ပထမဆုံးအစည်းအဝေးပေါ်ထွက်လာတာဖြစ်ပါတယ်။ဒီခုနှစ်ရတာကာလအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဆော်ဒီအာရေဗျကိုခီးတထဝင်ရောက်မဲ့အပြင်ပါရှန်ပင်လယ်ခွေဒေသတွေနဲ့တောင်အာရှနိုင်ငံတွေကိုလည်းဝင်ရောက်မှာဖြစ်ပါတယ်။ကာတာနိုင်ငံဒိုဟာမြို့တော်မှာကာတာခေါင်းဆောင်နေအမေရိကန်စစ်တပ်အရာရှိတွေနဲ့တွေ့ဆုံပြီးအကြမ်းဖက်ဝါဒီတံပြန်တိုက်ဖျက်ရေးကြိုးပမ်းမှုတွေကိုဆွေးနွေးမှာဖြစ်တယ်လို့တခြားဒေသတွေအရေးအကျိုးတူကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်။ဒီနောက်မှာတော့အိန္ဒိယ၊ပါကစ္စတန်၊ဆွစ်ဇာလန်နိုင်ငံတို့ကိုခီးဆက်မှာဖြစ်ပါတယ်ရှင်
။အမေရိကန်ထက်လွှတ်တော်မှာရှိတဲ့ Republican လွှတ်တော်အမတ်တွေကအစိုးရအသုံးစည်းနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုထောက်ခံမဲ51မဲ၊ခန့်ကွက်မဲ49မဲနဲ့ကြာသပတေးနေ့ညကအတည်ပြုလိုက်ပါတယ်။ Republican အမတ်တွေတဲက Kentucky ထက်လွှတ်တော်မဲ့ Rand Paul တူတဲကပဲအစိုးရအသုံးစည်းရှော့ချတဲ့ဥပဒေကြမ်းကိုကန့်ကွက်ခဲ့တာဖြစ်ပြီးဒူးဥပဒေကြမ်းကဇေယျစကားများလွန်ပြီးတော့ Republican Party ရဲ့အဓိကရည်မှန်းချက်ဖြစ်တဲ့အိုဘားမားကျမ်းမာရေးဆောင်ရှားမှုအစီအစဉ်ဖြတ်သိမ်းမှုကိစ္စကိုဆွန့်လွှတ်လိုက်တာဖြစ်တယ်ဆိုပြီးတော့သူကပြောလိုက်ပါတယ်အခုလိုအတီးပြုတ်လိုက်တဲ့အတွက်သမ္မတဒေါ်နယ်ထရန့်ရဲ့အကြီးအကျယ်အခွန်ဖြတ်တောက်မှုနဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့အစီအစဉ်အတွက်လမ်းကြောင်းပွင့်သွားစေနိုင်မှာလည်းဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကအခွန်နဲ့ပတ်သက်ပြီးပြည်ပြင်ပြောင်းလဲမှုတွေနဲ့ဖြတ်တောက်မှုတွေကတဆင့်အမေရိကန်စီးပွားရေးအလားအလာခေါင်းတွေတဟုန်တို့တိုးတက်လာအောင်လမ်းကြောင်းဖန်တီးပေးတာအလုံးရှုပ်ထွေးတဲ့အခွန်စနစ်စီမံစည်းကမ်းတွေကိုဖြေလျှော့ပေးတာနိုင်ငံတော်ကမိသားစုတွေအတွက်ငွေကြေးထောက်ပံ့ပေးတာတွေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကမ္ဘာနဲ့အပြိုင်လှုပ်ဆောင်ပေးစေတယ်လို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်ထုတ်ပြန်လိုက်တဲ့အင်မီတော်ရဲ့ကြေညာချက်မှာပြောထားပါတယ်။ဟိုအမကဲလို့ခေါ်တဲ့အမေရိကန်နိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစီစဉ်ဖြတ်သိမ်းဖို့ကိစ္စကိုအတိမပြုနိုင်ဖြစ်ခဲ့ပြီးတဲ့နောက်ထက်လွှတ်တော်မှာရှိတဲ့ Republican တွေဟာလာမယ့်နှစ်လွှတ်တော်ရွေးကောက်ပွဲမတိုင်ခင်အခွန်ဖြတ်တောက်ဖို့ကိစ္စကိုအတိပြုနိုင်ဖို့အတွက် PR တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
အာဖရိကနိုင်ငံတစ်ခုဖြစ်တဲ့နီဂျာနိုင်ငံမှာဒီလဆော်ပိုင်းတို့ကအစ္စလာမစ်ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ချက်နဲ့အမေရိကန်စစ်သား၄ဦးချဆုံးခဲ့ရမှုအပေါ်အမေရိကန်စစ်တပ်ကစုံစမ်းစစ်ဆေးနေတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောပါတယ်။ဒီသတင်းပတ်အတွင်းမှာပဲကြဆုံးစစ်သည်တဦးရဲ့ရုပ်အလောင်းနေရပ်ဖြစ်တဲ့ဖလော်ရီဒါပြည်နယ်ကိုပြန်လည်ရောက်ရှိလာခဲ့ချိန်မှာပဲကာကွယ်ရေးဝန်ကြီးကသတင်းအချက်အလက်တွေကိုစစ်တပ်ကအချိန်နဲ့တပြေးညီထုတ်ပေးမယ်လို့ပြောဆိုခဲ့တာပါ။တပ်ဖွဲ့ဝင်တွေကြဆုံးရမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနအနေနဲ့တိကျမှန်ကန်တဲ့သတင်းအချက်အလက်အပြည့်အဝမရရှိသေးတဲ့အကြောင်းနဲ့သတင်းတွေရရှိခဲ့ရင်တော့အမြန်ဆုံးထုတ်ပေးသွားမှာဖြစ်တယ်လို့ဝန်ကြီးကပြောဆိုခဲ့တာပါ။နီဂျာမာရောက်နေတဲ့အမေရိကန်နဲ့နိုင်ဂျီးရီးယားတပ်ဖွဲ့ဝင်တွေကိုအစ္စလာမ်ရဲ့အစွန်းရောက် IS စစ်သွေးကြွတွေကဒီလအစောပိုင်းမှာခြုံခိုတိုက်ခိုက်ခဲ့တာမှာတပ်ဖွဲ့ဝင်တွေကြဆုံးရတာဖြစ်ပါတယ်။ဒ ီတိုက်ခိုက်မှုအတွင်းနီဂျာလုံခြုံရေးတာဝန်ရှိသူ၄ဦးလည်းသေဆုံးခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကိုမကြာခဏဝေဖန်လေးရှိတဲ့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကလည်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေပို့ပြီးတော့ထွက်လာရေးလိုအပ်ရင်ဆင့်ခေါ်ထွက်ဆိုခိုင်းမယ်လို့သတိပေးပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတွင်ပေါ်ပေါက်နေတဲ့နိုင်ငံရေးကွဲလွဲမှုတွေပေါ်မှာစိတ်ကောင်းဖြစ်မိတဲ့ကြောင်သမ္မတဟောင်း George W. Bush ကပထမဆုံးအကြိမ်ဖြစ်တဲ့ဝေဖန်ပြောဆိုလိုက်ပါတယ်။ New York Mew Bush Institute ကအခမ်းအနားတစ်ခုမှာပြောကြားခဲ့တဲ့မိန့်ခွန်းမှာသမ္မတဟောင်း Bush ကသမ္မတ Donald Trump ရဲ့နာမည်ကိုတော့ထုတ်ပေါ်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့နိုင်ငံရေးပြိုင်ဘက်တွေကို Twitter လူမှုကွန်ရက်ကနေမခံချင်အောင်ထိုးနှက်တာ၊လူမှုကြီးကြပ်ရေးပြည်ဝင်ခွင့်ပိတ်ပင်တာတွေနဲ့နိုင်ငံတကာကုန်သွယ်ရေးသဘောတူညီချက်တွေကိုပယ်ဖျက်တဲ့ကိစ္စတွေကိုဝေဖန်ခဲ့တာကြောင့်သမ္မတ Trump ကိုရည်ရွယ်ပြီးဝေဖန်ပြောဆိုတာဖြစ်ရှုမြင်ကြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းညီညီညွတ်ညွတ်လက်တွဲရမယ့်အင်အားထက်ကွဲလွဲချက်တွေကပုံများလာပြီးအမျိုးသားရေးဆိုတာကိုကိုယ်ပြည်တွင်းကနိုင်ငံသားတွေအခွင့်အထူးခံဖြစ်ဖို့ဆိုတာနဲ့မှားယွင်းပုံဖော်နေတဲ့အကြောင်းသမ္မတဟောင်း George W. Bush ကဝေဖန်သွားတာပါ။ဒီတော့တွင်းမှာပဲသမ္မတဟောင်း Barack Obama ကလည်းလက်ရှိအမေရိကန်နိုင်ငံရဲ့ချင်းနေပေါ်မှာအမလို့အမရဖြစ်မိတဲ့အကြောင်းကျသောရင်းနေကဗာဂျီးနီးယားပြည်နယ်ဒီမိုကရက်တစ်ပါတီပြည်နယ်အုပ်ချုပ်ရေးမူလောင်းအတွက်မဲဆွယ်ဖို့လူလူနဲ့တွေ့ဆုံပွဲမှာဝေဖန်ပြောဆိုခဲ့ပါတယ်သမ္မတဟောင်းဩဘာမားကလည်းမိန်ခွန်းမှာသမ္မတဒေါ်နယ်ထရမ့်ရဲ့နာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးဒီလိုသမ္မတဟောင်းတွေကနိုင်ငံရေးကွဲလွဲချက်တွေအဆုံးသတ်ရေးပန်ကြားပြောဆိုနေပြီးမဲ့သမ္မတဒေါ်နယ်ထရမ့်ကတော့ George W. Bush နဲ့ဩဘာမားအပါအဝင်သမ္မတဟောင်းတွေဟာသူလောက်ကိုင်းနေသလိုအမေရိကန်စစ်တပ်အတွင်းကကြားဆုံးစစ်သည်ရဲ့မိသားစုတွေကိုအားပေးဆောင်ရှက်ဖို့ပြက်ကွက်နေတယ်ဆိုပြီးတော့ဒီသတင်းပတ်အထွန်းမှာပဲဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုချေညာနေပါရရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုစုစုပေါင်းငွေကျပ်သိန်းပေါင်း 13,900 ခန့်မှန်းခြေအမေရိကန်ဒေါ်လာ 13 သန်းခွဲလောက်လှူဒန်းလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီး24ဦးစီးပွားရေးအသင်းအဖွဲ့နှစ်ခုတို့ကလှူဒန်းတာဖြစ်ပါတယ်။တိမ်မောင်ထောင်တောင်းချီလှူဒန်းခဲ့ကြတဲ့စီးပွားရေးသမားကြီးတွေနဲ့လုပ်ငန်းစုကြီးတွေတဲမှာတော့ဆယ်စုနှစ်တည်းအတွင်းထင်ရှားလာခဲ့တဲ့ဦးအောင်ကိုဝင်းဦးတေစာဦးစောစောနောက်ဦးမောင်ဝေဦးချစ်ခိုင်ဦးထွန်းမြင့်နိုင်ဦးသေးမြင့်ဦးခင်ရွှေတို့လိုစီးပွားရေးလုပ်ငန်းရှင်ကြီးတွေလည်းပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးမှာစီးပွားရေးပုံမှန်ပြန်ဖြစ်ဖို့ကလည်းလိုအပ်ချက်တစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအလှငွေလက်ခံတဲ့အခမ်းအနားမှာပြောဆိုပြီးရခိုင်ပြည်နယ်တွင်ဒေသလိုက်အကူအညီပေးရေးလုပ်ငန်းတွေမှာလုပ်ငန်းရှင်တွေအနေနဲ့အပြုသဘောပြိုင်ဆိုင်မှုတွေကိုအားပေးမယ်လို့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးမှာလူမှုရေးအရာလိုအပ်ချက်တွေရှိသလိုနိုင်ငံရေးအရာလည်းပြုပြင်သွားဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်အများစုမွတ်စလင်တွေဖြစ်ကြတဲ့လူပေါင်း6သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဒေသတွင်းကရွာပေါင်းရွာနဲ့ချီမိလောင်ပျက်စီးခဲ့ရပြီးတဲ့နောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အပြင်းအထန်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ဝေဖန်မှုတွေကိုလက်တွေ့လောက်ရနဲ့တုံ့ပြန်မယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုထားပြီးရခိုင်ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေအတွက်ပြည်ရင်းပြည်ပအလှရှင်တွေကိုဖိတ်ခေါ်ထားတာဖြစ်ပါတယ်ရှင်
ကမ္ဘောဒီးယားဆိုရကအဓိကတိုက်ခံပါတီကိုဖျက်သိမ်းဖို့လှုံ့ဆော်လာနေတာနဲ့ပတ်သက်ပြီးတော့ EU ဥရောပသမဂ္ဂအနေနဲ့ခိုင်မာတဲ့ခြေလှမ်းတွေကိုအများဆုံးတုံ့ပြန်လှုံ့ဆော်သွားဖို့လိုအပ်တယ်လို့ EU လူ့ခွင့်ရေးဆက်ကော်မတီရဲ့ဒုဥက္ကဋ္ဌကပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားဆိုရအနေနဲ့ကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီ CNRP ကိုဖျက်သိမ်းဖို့လှုံ့ဆော်ခဲ့မယ်ဆိုရင်ဆွီဒင်နိုင်ငံအနေနဲ့ကမ္ဘောဒီးယားနိုင်ငံနဲ့ထိတွေ့ဆက်ဆံနေမှုတွေကိုပြန်စဉ်းစားသွားမှာဖြစ်တယ်လို့ကျော်သပရင်းနေကပြောလိုက်ပြီးတဲ့နောက် EU ပါလီမန်အမတ် Barbara Lochbiller ကလည်းပြောလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်ပြစ်မှတ်ထားတဲ့ကပိဆိုတာတွေဒါမှမဟုတ်ကမ္ဘောဒီးယားကိုပေးထားတဲ့အထူးကုံသွယ်ရေးခံစား권ပြန်ရုပ်သိမ်းတာတွေကို EU ဘက်ကအခုခါမှစဉ်းစားရမှာဖြစ်တယ်လို့လည်းသူမက VOE ကိုပြောပါတယ်ပြီးခဲ့တဲ့2016ခုနှစ်အတွင်းကမ္ဘောဒီးယားနိုင်ငံကဥရောပသမဂ္ဂကိုတင်ပို့တဲ့ကုန်ပစ္စည်းပမာဏဟာအမေရိကန်ဒေါ်လာ 5 billion ကျော်တန်ဖိုးရှိပြီးတော့ကမ္ဘောဒီးယားရဲ့အကြီးဆုံးပြည်ပပို့ကုန်ဈေးကွက်ဟာလည်းဥရောပသမဂ္ဂဖြစ်ပါတယ်ခင်ဗျာ
Islamic အစိုးရ IS2 ရဲ့အုပ်ချုပ်ရေးမြို့တော်ဖြစ်ခဲ့တဲ့ Syria နိုင်ငံမြောက်ပိုင်း Raqqa မြို့ကိုစစ်သွေးကြွတွေလက်ကလွတ်မြောက်ချောင်းအမေရိကန်ထောက်ပံ့ပေးထားတဲ့ Syria Democratic တပ်ဖွဲ့ကဒီကနေ့တောက်ကြနေမှာကြီးညာလိုက်ပါတယ် Syria Democratic တပ်ဖွဲ့ SDF လို့လည်းသိကြတဲ့ကတ်တွေဦးဆောင်တဲ့တပ်ဖွဲ့ကဒီကနေ့တောက်ကြနေမှာ Raqqa မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးဒေသဆိုင်ရာတာဝန်ရှိသူတွေလူမျိုးစုခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ကောင်စီကိုအုပ်ချုပ်ရေးလွှဲပြောင်းပေးခဲ့ပါတယ်။ Islamic အစိုးရ IS စစ်သွေးကြွတွေရဲ့လက်နက်တိုက်နဲ့အချင်းထောင်အဖြစ်အသုံးပြုခဲ့တဲ့ Raqqa မြို့ခအာကစားယုံထဲမှာဒီကနေ့သတင်းစာရှင်းလင်းပွဲကိုလုပ်ခဲ့တာပါ။ရက္ခမြို့ခအစ္စလာမ်မြေအစွန်ရောက် IS အကြမ်းဖက်ဝါဒီအဖွဲ့ကိုခြေမှုန်းအောင်နိုင်ခဲ့မှုကိုဂုံယူဝင်ကြားစွာကြေညာပါတယ်လို့ SDF တပ်ဖွဲ့ရဲ့အကြီးနံတမှုပြောခွင့်ရထာလာစီလိုကပြောပါတယ်အကြီးအကျယ်ပျက်စီးနေတဲ့ရက္ခမြို့ပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့အကူအညီပေးရအဖွဲ့အစည်းတွေကထောက်ပံ့ပေးကြဖို့ကိုလည်းသူကပန်ကြားပါတယ် IS တို့ရဲ့အုပ်ချုပ်ရေးမြို့တော်ရက္ခမြို့ပြန်လည်သိမ်းပိုင်နိုင်ရေးလေးလာချတိုက်ပွဲအတွင်းနိုင်ငံတကာနဲ့ဒေသခံတိုက်ခိုက်ရေးသမား655ယောက်ကြာဆုံးခဲ့ရတယ်လို့လဲ SDF အဖွဲ့ပြောခွင့်ရကပြောပါတယ်။ Euphrates မြစ်ပေါ်ကရက္ကမြို့ကိုအစွန်းရောက် IS စစ်သွေးကြတွေက2014ခုနှစ်ဇန်နဝါရီလကသိမ်းပိုက်ခဲ့တာဖြစ်ပြီးသူတို့ရဲ့အုပ်ချုပ်ရေးအချုပ်အခြာမြို့အဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်ရှင်။
ကော်ဝါကတတမစေခင်တိုက်စုံးမှုတွေထဲမှာစစ်ပွဲတွေအကြမ်းဖက်ဝါဒတွေတဘောဘီအန်ရီတွေဆီလိတ်နဲ့ယောဂါပိုးတွေထက်ကိုပဝန်းညဉ့်ညံ့မှုကြောင့်တိုက်စုံးမှုကအများဆုံးဖြစ်ကြောင်းလေးလာတွေ့ရှိမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ် Lancet ဆေးပညာဂျာနယ်မှာဖော်ပြတဲ့အဲဒီလေးလာတွေ့ရှိမှုရအဆောက်အုံအတွင်းမှာရပြင်ပမှာပါပဝန်းညဉ့်ညံ့မှုတွေကြောင့်2015ခုနှစ်မှာလူ6သန်းလောက်ဒါမှမဟုတ်တိုက်စုံးသူ6ဦးမှာတဦးနှုန်းရှိခဲ့တယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံမှာတော့လူသန်းနဲ့ချီနေထိုင်တဲ့ New Delhi မြို့ဟာကမ္ဘာပေါ်မှာပဝန်းကျင်ညဉ့်ညမ်းမှုအများဆုံးမြို့တွေထဲမှာထိတ်ဆုံးကရှိနေတဲ့မြို့ဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိတ်တန့်ရောက်သတင်းတွေကိုမတ်သိရင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတီမငိမ့်အခြေအနေတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လက်ရောက်ရှိနေစေဖြစ်တဲ့အတွက်အကူအညီတွေအရေးတကြီးလိုအပ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။မကြာသေးခင်ရက်တွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ကိုထားရောက်လာနေကြသလိုနောက်ထရောက်လာအောင်မယ်လို့မျှော်လင့်ရကြောင်းလည်းကုလသမဂ္ဂကပြောဆိုနေတာပါ။ပြည်စုံကိုတော့ကိုရန်နိုင်ကပြောပြပေးပါလိမ့်မယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုကူဝင်ဖို့အတွက်နိုင်ငံ내ဆက်မှလေးရကြာဆောင်ဆိုင်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်ွေပေးလိုက်ပြီးတဲ့နောက်ဒုက္ခသည်တွေထောင်ထဲချပြီးတော့내ဆက်ကိုဖျက်ချော်ခဲ့ကြပါတယ်ဒုက္ခသည်6,000ကျော်လောက် 내ဆက်ကိုဝင်ရောက်လာခဲ့ပြီးနောက်ထပ်လည်းဒုက္ခသည်တွေဇက်တိုက်ဝင်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ဖွဲ့ကကြာသပတေးနေ့ညကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်လာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ UNHCR ကုလသမဂ္ဂကော်မရှင်နာမင်းကြီးယုံရဲ့ပြောခွင့်ရဒူနီယာအစ္စလမ်ခန်းကအခုလိုပြောပါတယ်
The situation is very fluid and the flow of new arrival hasn't stopped yet.
အခြေအနေကမငြိမ်သေးပါဘူး။အသေးရောက်လာနေတာတွေလည်းအခုထိမရက်သေးပါဘူး။အခုဆိုရင်2လလောက်ရှိလာနေပါပြီ။ဒီကိုရောက်လာပြီးသားကခန့်မှန်းခြေ 58,900 လောက်ရှိပါတယ်။ဒုက္ခသည်အသစ်တွေကလည်းလာနေတုန်းမှာ။ဒါကြောင့်လည်းမကြသေးခင်နှစ်တွေအတွင်းဒုက္ခသည်ပြဿနာတွေမှာအကြီးအမားဆုံးဖြစ်ပါတယ်။ဆောင်ရွက်စရာအတော်များများပြည့်စည်သွားပေမဲ့လက်တွေ့လှုပ်ရှားတွေလည်းအများပြားကျန်နေပါသေးတယ်။
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကို ARSC ရင်းကြအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစိုးရိမ်မှုအခြေအနေတွေစိုးရွားလာခဲ့ပြီးမြန်မာစစ်တပ်ဘက်ကဒေသတွေမှာနေမြေရှင်းလင်းရာကရင်းကြတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအလုံးရင်းနဲ့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့ဒုက္ခသည်အရေးတွက်နဲ့ပတ်သက်ပြီးတော့နိုင်ငံကရှေ့ပြောင်းခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ရဲ့ပြောခွင့်ရ Joel Millman ကအခုလိုပြောပါတယ်
Of late yesterday, 6,900, almost 7,000 Rohingya refugees who were stranded in dire conditions.
Many now mind is so in Bangladesh Nangan, Anjuman Paraga, Ludu Mishide, Neza Ditama, Akakari Ne Taunting Nire, Rohingya Doka De, Chotong Kuya, Kunatong Niba Lago, Bangladesh Sitaga, Coxa Bazak Yang Nega, Ukiyane, Teknaf Mashide, Yahi Sakantodom Yago, Bubi Gabare, Uzo in Doka De Sakani Ma Yoni De, Rohingya Yidraha, Shitain Shini, Bilo Yusabare, Nadin Shitong Kurong Sure, Yidragaro.ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့အရေးအတွက်လို့ကျွန်တော်တို့နားလည်ထားပါတယ
်။အသေးရောက်ရှိလာနေတဲ့ဒုက္ခသည်တွေဟာကုတုပလောင်ဒုက္ခသည်စခန်းကိုသွားနေကြပြီးတော့အိမ်မှာရှိတဲ့ယာယီခိုလုံရေးစခန်းတွေမှာနေနေကြတယ်လို့ UNHCR ကပြောပါတယ်။ UNHCR ပါဝင်တခြားအကူအညီပေးရေးအဖွဲ့တွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးတော့ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့ UNHCR ပြောခွင့်ရဒူနီယာအစ္စလမ်ခန်းကပြောပါတယ်
The most vulnerable among the new arrivals are bused from the border to a transit center near Kutupalang camp.
အသေးရောက်လာသူတွေထဲကအကူအညီလိုတဲ့သူတွေကိုတော့နေဆက်ကနေကုတုပလောင်ဒုက္ခသည်စခန်းနာကဂျားစခန်းကိုဘတ်ကားတွေနဲ့ပို့ပေးပါတယ်။ဒီစခန်းမှာတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကမိဖက်အဖွဲ့အစည်းတွေနဲ့အတူအစားအစာ၊ရိတ်ခါ၊စိတ်ဆစ်မှုတွေနဲ့ယာယီခိုလုံစရာထောက်ပံ့ပေးထားပါတယ်။
ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့စွပ်စွဲလိုက်ပြီးမြန်မာအစိုးရဘက်ကတော့ဒီစွပ်စွဲချက်ပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်။ ERC ရင်းကြအစွန်းရောက်တွေဘက်ကတိုက်ခိုက်မှုကြောင့်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်12ဦးပါဝင်ဒေသတွင်းကရခိုင်လူမျိုးတွေဟိန္ဒူဘာသာဝင်တွေနဲ့တခြားလူနည်းစုမျိုးနွယ်ဝင်တချို့လည်းတည်ဆုံခဲ့ပြီးတော့မြန်မာအစိုးရကတော့ ERC အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်နဲ့သတ်မှတ်ကြေညာခဲ့ပါတယ်ခင်ဗျာ။
ကိုရင်တိုင်းတင်ပြခဲ့တာပါရှင်တစ်ဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းနိုင်ငံသားစစ်ဆေးရမဲ့သူရဲ့တသက်ခံက National Verification ကဆိုတဲ့ကပ်ပြားတွေကိုပြန်လည်ထုတ်ပေးနေတာတပတ်ကျော်လာပြီမဲ့မွတ်စလင်တွေဘက်ကလာရောက်ထုတ်ယူသူနည်းနေပါဗျ NVC ထုတ်ယူမဲ့သူတွေအပေါ်ချိန်ချမှုတွေရှိတယ်လို့လည်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်အကြောင်းစုံကို VOA မြန်မာပိုင်းသတင်းတော်မေခါကစုံစမ်းတင်ပြထားပါတယ်ရှင်
ကျန်းဖတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့မောင်တော်ခရိုင်အတွင်းမှာအောက်တိုဘာ12ရက်နေ့ကနေစတင်ပြီးနိုင်ငံသားစစ်စေးလုပ်ငန်းစဉ်ကိုအစိုးရကပြန်လည်ဆောင်ရွက်လာတာဖြစ်ပါတယ်။နိုင်ငံသားစစ်စစ်ခံမဲ့သူရဲ့တပ်တေကန်ကတ် NVC ကဲလို့ခေါ်တဲ့ National Verification ကတ်ထုတ်ပေးတာတွေကိုကွင်းစင်းဆောင်ရွက်ပေးနေတာတပတ်ကျော်လာပြီမဲ့လာထုတ်သူကနည်းနေစေဖြစ်တယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်။လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကိုယ်တိုင်ဘင်္ဂလီမွတ်စလင်ကျေးရွာတွေကိုတွားရောက်ပြီးထုတ်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့အကြမ်းဖက်သမားတွေနဲ့ဆက်ဆက်နေသူတွေက NVC ကတ်မထုတ်နဲ့လို့ချိန်ချောက်မှုတွေရှိနေတာမို့ဒေသခံအချို့ကကတ်ကိုထုတ်ယူဖို့ညှဉ်းဆန်တာကြုံရတယ်လို့အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါတယ
်။အဓိကတော့အခြေခံလူထုကတော့သူကတော့လူလူလန်းလန်းထုတ်ချင်ပါလေကသူတို့မှဒီကတ်ကားတစ်ခုရှိတာသူတို့အတွက်ကိုဒီလိုမျိုးပေါ်နေရတဲ့ဒီစက်ဖက်ကဘယ်ဖြစ်နေကြပြီမမမမထောက်ရတဲ့ကုသလို့ရတာ။ဒါပေမဲ့ချက်ကဒီကမှာအကြမ်းဖက်အဖွဲ့အစည်းကြီးအဆက်အသွယ်ကြီးရရှိနေရတာ။အဲဒီလိုအဒီကလာဖို့တဲ့သူကိုချေချောက်တဲ့အိမ်ကိုပြုစုမဲ့မိုင်းနဲ့ကွက်နဲ့ဘာညာကိုချေလို့မရချင်းတော့လည်းရှိတယ်။အချို့ကချေချောက်တဲ့သူတွေကိုကျွန်တော်ခေါ်လို့ရရှိလို့အဲ့ဒါကိုဒီမှာလည်းတက်ဖို့တဲ့ကုသလို့တော့စားကြည့်ရတာပြုစုရတယ်က
မြို့တကြီးကျွရမှာနေတဲ့အစ္စလမ်ဘာသာဝင်ကိုလာထွန်းကတော့သူအနေနဲ့ NVC ကတ်ဘာကြောင့်မထုတ်တလဲဆိုတာနဲ့ပတ်သက်ပြီး VOA ကိုခုလိုပြောသွားတာပါ
။ဆုံးပြီးကျောင်းရင်ကျွန်တော်လူတွေကအဲ့ဒီစက်ကိုလုံးဝလက်ခံခံမဲ့အနေနဲ့တော့မရှိဘူး။ဘာလို့လဲဆိုတော့ NVC ကတ်ဆိုတာကျွန်တော်တို့ကဘာမှမဆိုင်ဘူးလို့ကျွန်တော်လူတွေကကြင်ယူထားတယ်။ဘာလို့လဲဆိုတော့အဲ့ဒီကတ်ကနိုင်ငံကြားစားတွေနိုင်ငံဆိုင်ရာမဲ့ကတ်တစ်ခုပဲလို့ကြင်ယူထားတယ်။ကျွန်တော်ကဒီ data ရဲ့မူလဘူတလုံးကြီးတစ်ခုဖြစ်တယ်။ကျွန်တော်ကတော့တွေ့ရကုန်ရှိတယ်။အစိုးရအနေနဲ့ကျွန်တော်တို့နိုင်ငံသားတွေပဲတိုက်ရိုက်သူ့ပေးရမယ့်ဟာမှာကျွန်တော်တို့ဒီလိုနိုင်ငံသားတွေဆိုင်ဆောင်ရမယ့်ချက်တစ်ခုကိုလာပြီးတော့သူ့ပေးနေဆိုတော့ကျွန်တော်တို့လူတွေကခုစိတ်နဲ့ကိုသွားပြီးတော့ယူရမရှိဘူ
းလူဝင်မှုကြီးကြပ်ရေးကတာဝန်ရှိသူဦးမြင့်ကျိုင်ကတော့ဒီဒေသမှာနေထိုင်နေတဲ့ဆိုတဲ့တရားဝင်အထောက်အထားမရှိသူတွေအနေနဲ့ခိုးဝင်လာသူတွေနဲ့မရောအောင် NVC ကတ်တွေကင်ဆောင်ဖို့လိုတယ်လို့ပြောပါတယ
်အရင်ကနေထိုင်ခဲ့ဘူးပြီးတော့တရားဝင်ကဗျာတစ်ခုခုမကန်ရသေးတဲ့လူတွေကိုနောက်မှာခိုးဝင်လာတဲ့လူတွေနဲ့ကွက်ကွက်ပြက်ပြက်ဖြစ်သွားအောင်ကျွန်တော် NVC ကတ်ကိုမဖြစ်မနေကင်ဖို့တက်ကိုထုတ်ပေးနေရတာဖြစ်တယ်သူတို့အတွက်ကိုဒါလည်းကက်တီရှင်တွေပဲဖြစ်ပါနေကြအဒီအကြမ်းဖက်သမားတွေနဲ့အဆက်အသွယ်တွေကကျွန်တော်တို့ဖိုတိုကန်ပိကတွေပြည့်စုံသွားရင်တော့ဒါလည်းအောင်မြင်သွားမှာပါဒီအကြမ်းဖက်သမားတွေဖိုတိုကန်ပိတဲ့အခါမှာစက်သေးသေးချောင်းမှုတွေလွတ်နေတဲ့လူတွေပြန်မြင်ပြီးတော့သူတို့လည်းအင်းမီရှော့ကားမှာမိုင်းဘက်ကားမှာဆွတ်ကြောက်လို့သာဖြစ်နေတာပါ
ဩဂုတ်လကုန်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်မှာမွတ်စလင်သိန်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။အဲ့ဒီဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ညှိနှိုင်းနေချိန်မှာ NVC ကပ်ပြားတွေကိုပြန်လည်ထုတ်ပေးတဲ့လုပ်ငန်းတွေကိုမြန်မာအစိုးရဘက်ကပြန်လည်လှုပ်ဆောင်နေတာဖြစ်ပါတယ်။မွတ်စလင်တွေဘက်ကတော့ဒီကတ်တွေဟာအထောက်ထားမဲ့သူတွေကိုပေးတဲ့ကတ်လို့တော်တော်များများမြင်ကြပါတယ်။ကိုဖီယာနန်ဥဆောင်ရေးသားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အစည်းအဝေးခန်းစာမှာတော့နိုင်ငံသားစီစီရေးလုပ်ငန်းစဉ်ကိုအကောင့်ထဲပို့လိုက်ရက်ဆိုင်လိုက်နဲ့တဆက်သေးဆောင်ရွက်မှုမရှိတာ နောက်ပြီးအစိုးရကပြည်သူလူထုကိုအဆက်အသွယ်လုပ်တာလိုအပ်တဲ့သတင်းအချက်အလက်တွေပြည်သူလက်ခံရရှိအောင်ဆောင်ရွက်တာနဲ့ညှိနှိုင်းဆောင်ရွက်တာတွေမလုပ်ဆောင်တဲ့အတွက်ဒီလုပ်ငန်းစဉ်တွေအပေါ်မှာယုံကြည်မှုနည်းလာတာဖြစ်ကြောင်းသုံးသပ်ပြောဆိုထားပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့လက်နက်တွေဖန်စီရမှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်ရှင်။နေပြည်တော်နဲ့ရန်ကုန်မြို့တွေမှာလက်နက်အမြောက်များဖမ်းဆီးမိတဲ့အမှုကိုမုခင်ရဲတပ်ဖွဲ့ CID ကတာဝန်ယူစစ်ဆေးနေပါတယ်။ဝန်ကြီးဟောင်းတယောက်ရဲ့သားဖြစ်သူဦးဖြိုးကိုကိုတင့်ဆန်းအပါအဝင်၁၂ယောက်ကိုဖမ်းဆီးထားတဲ့အမှုကိုနေပြည်တော်တိုင်းရဲလက်ကနေအောက်တိုဘာ၁၉ရက်နေ့မှာ CID ကိုအမှုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဒီအမှုကို CID ကကင်တွယ်စုံစမ်းနေတဲ့အတွက်အမှုမှန်မြန်မြန်ဆန်ဆန်ပေါ်ပေါက်နိုင်မှာလား။အများပြည်သူစိတ်ဝင်စားနေတဲ့အမှုနဲ့ပတ်သက်လို့သတင်းရနိုင်တဲ့အပိုင်းမှာဘလောက်ဘယ်လိုဖြစ်သွားနိုင်တယ်လဲဆိုတာတွေကို VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရရှင်
။နေပြည်တော်လေစိတ်မှာဖြိုးကိုတင်ဆက်တဲ့သူ့ရဲ့ဝန်ထမ်းတွေစီကနေတရားမဝင်လက်နက်နဲ့မွေးစေဝါတွေဖမ်းဆီးရမိခဲ့တဲ့အမှုကိုစစ်ဆေးဖော်ထုတ်ဖို့တိုင်းရဲတပ်ဖွဲ့ကနေမူကင်းရဲတပ်ဖွဲ့ CID ကိုအောက်တိုဘာ19ရက်နေ့ကလွှဲပြောင်းပေးလိုက်ပါတယ်။မူကင်းရဲတပ်ဖွဲ့ CID ဟာကိုရပုံမိုကျပြန်ပြီးနေပြည်တော်ပိုင်းတွေစုံစမ်းရမှာပုံမိုစင်ပြေဖို့အတွက်လွှဲပြောင်းပေးတာဖြစ်တယ်လို့နေပြည်တော်တိုင်းရဲတပ်ဖွဲ့မှရဲမှုဇော်ခင်အောင်က VOE ကိုပြောပါတယ်
။ CID ကတော့ပုံပြီးတော့မှကျပြန်တာပေါ့နိုင်ငံရဲ့ခြေစံလက်ဆံတွေကိုရှိတယ်လေ။တိုင်းရင်လုံးမှာသူကဝင်ပြတယ်ကိုကြီးကတော့တိုင်းရင်ဆိုတော့တိုင်းရဲတပ်ဖွဲ့ဆိုတော့လည်းလေးစစ်ကျင်းတာပေါ့နော်။လမ်းလမ်းမယူတဲ့ချုပ်ကိစ္စရှိတယ်။အဲဒါကြောင့်လို့နောက်တော့နေပြည်တော်နဲ့ပတ်သက်တဲ့ကိစ္စတွေအများကြီးရှိတယ်။ဥပမာတော့ကွန်ပျူတာတို့ပါတယ်အဲဒီမျိုးလေးတွေအဲ့ဒီတယ်လီဖုန်းလိုက်ရတဲ့ကိစ္စလို့ဆိုတော့ CID မှပုံပြီးတော့အစီအပြေလေအဲ့ဒါကြောင့်မပြောခိုင်းဘူးလူကြီးတွေက CID ကိုပို့ပြီးတော့မှဝင်ချင်တယ်ပါပြီးတော့ CID ရဲ့ပို့ချပြတာပေါ့နော်အဲ့ဒါကြောင့်ကိုတို့ကလွှဲခိုင်းတယ်လို့ကိုယ်လည်းထင်ပါတယ
်အမှုကို CID ကကင်တွယ်စုံစမ်းနေတဲ့အတွက်အမှုနဲ့ပတ်သက်လို့သတင်းချက်လက်တွေသိရနိုင်မှုခက်ခဲသွားနိုင်တယ်လို့တချို့ကထောက်ပြနေကြပါတယ် CID ကစုံစမ်းနေရတဲ့ပတ်သက်လို့သတင်းစာဆရာကိုတီယာသွေးကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
ဒီကိစ္စကျေလျော့သွားတော့တော့ကြာသွားတဲ့အတွက်ဒီကိစ္စလည်းကြာသွားမလားလို့စိတ်ကူရတယ်။ဒါပေမဲ့ဒီလိုမျိုးဟိုပြုံးမဟုတ်ပဲနဲ့ဒီလိုမျိုးတရားခံရဲ့ပစ္စည်းတွေရောဒီလိုစားစားကြည့်တဲ့ဟာကိုအဲ့လိုအခြေအနေပေါ်ထွက်ရမယ်လို့ကျွန်တော်နားလဲ။ဆိုတော့တော့နားလဲရခက်တယ်။အဲ့တော့ဒီတိုင်းမှာကျွန်တော်တို့ဟိုရဲကြီးနဲ့ပဲဘောနောလက်ရှိဒီလိုကသမားဥစ္စာရဲတဲ့ဖွဲ့ပုံစံနဲ့ပဲကျွန်တော်တို့သူနာပေါ်ထွက်လာတဲ့ဟာအများကြီးရှိတယ်။အဲ့လိုအလားနဲ့ကျွန်တော်တို့ဒီစစ်ဘက်ဆိုင်ကကျွန်တော်ထောက်ခံရေးဖွဲ့တွေပါလည်းပူးပေါင်းပြီးတော့
လနဲ့နဆက်လက်ဖမ်းမိထားတဲ့ဒီအမှုကိုစိတ်ဝင်စားနေကြသူအများပြားရှိပါတယ်။လနဲ့နဲ့မွေးစေဝါဖမ်းဆီးရမှုနဲ့ဆက်နွယ်ပြီးလောလောဆယ်ဖမ်းဆီးစစ်ဆေးထားသူ၁၂ယောက်ရှိပါတယ်။မူကင်းရဲတပ်ဖွဲ့ CID ကိုနီးပညာပိုင်းစစ်ဆေးဖော်ထုတ်ရမှာအထောက်အကူပြုနိုင်ပြီးအမှုကိုလွှဲပြောင်းပေးရုံနဲ့တိုးတက်မှုမရှိနိုင်ဘူးလို့ကိုတီယာသွေးကပြောပါတယ
်။ဒီဟာက CID ဆိုတော့ကျွန်တော်တို့ဒီပိတ်ဖန်နဲ့ပတ်သက်တဲ့ဟိုဖော်ထုတ်ချက်တွေပေါ့နော် Forensic ကတော့အဓိကပဲကျွန်တော်နားလဲတာလေ။ဒီရီပို့ရဆမှုရအသိပ္ပံဒီပညာနဲ့ပေါ်ထွက်ရတဲ့အပိုင်းတွေမှာဟိုပို့ပြီးတော့လိုအပ်တဲ့ဒီ technical အပိုင်းတွေပေါ့နော်ပေါ်ထွက်ရတဲ့အပိုင်းတွေပါလာတယ်တွေ့တော့မလို့ဟို CID ကိုအသုံးပြုရဆိုကျွန်တော်တို့နားလဲဟိုဒီတက်ပို့ပြီးသူတို့ကြာပေါ်ထွက်လာဖို့အကြောင်းလဲကျွန်တော်စိတ်မမြင်ဘူးဆိုကြပါဆိုဒီတနက်တရားဘယ်နှပြင်းဖြစ်တာလဲဒါလည်းဒါမျိုးတော့သိလို့ရအောင်ပေါ့နော်သုံးထားရလားမသုံးထားဘူးလားဒါတော့အထောက်ပြုရပြနိုင်ပါတယ်တွေ့တော့ဘယ်လောက်နဲ့တော့လဲပြီးသွားဖို့မသိဘူးလို့ထင်တယ်အမှုကိုပြည်စုံသွားအောင်တော့အထောက်အကူပြုတယ်ဆိုလည်းပဲအမှုရဲ့တချိုင်းမှုကတော့ကိုပေါ်ထုတ်နိုင်အောင်တော့မဆန်းလောက်ဘူးလို့ထင်တယ
်။ဖန်ကြီးရမိတဲ့လက်နက်တွေဟာမြောက်ရီလမ်းကြောင်းကနေတဆင့်ဝင်ရောက်ခဲ့တယ်လို့စစ်ဆေးမှုတွေကနေသိရကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အမှုနဲ့ဆက်သွယ်ပြီးထွက်ပြေးလွတ်မြောက်နေသူနှစ်ယောက်ရှိတယ်လို့လည်းတပ်ဆိုင်ရာကပြောပါတယ်။ကြံရှိတဲ့လက်နက်နဲ့ဂွင်းချက်တွေကိုဖော်ထုတ်ဖို့ကဦးစားပေးဖြစ်တယ်လို့ပြည်ရေးဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောထားပါတယ်။ဖြိုးကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆောင်မှုမွေးစေဝါပိုင်ဆိုင်မှုပုံမှန်တွေအပြင်နိုင်ငံတော်လုံခြုံရေးတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့တွေနဲ့ထင်အောင်ထင်မှားဖြစ်စေတဲ့လုံခြုံရေးဝတ်စုံများလက်ဝဲထားရှိမှုသက်ဆိုင်ရာအစိုးရဌာနတွေရဲ့အမှတ်တရစိတ်တွေလက်ဝဲထားရှိမှုမော်တော်ယာဉ်တွေမှာနိုင်ငံတော်လုံခြုံရေးဆိုင်ရာအသုံးနှုန်းတွေခွင့်ပြုချက်မရှိဘဲတက်ဆင်ထားမှုတွေနဲ့အမှုပွင့်ထားပါတယ်။ဦးသိန်းစိန်စိုးရလက်ထက်ကအားကစားဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့ဝန်ကြီးဦးတင်ဆန်းရဲ့သားဖြစ်သူဖြိုးကိုတင်ဆန်းဟာနောက်စနေခုနေ့ကရဝေတိုင်းဒေသကြီးမြောင်းမြမြို့နယ်ကနေကျန်းခိုင်ရေးပါတီကိုယ်စားလှယ်အဖြစ်ဝင်ရောက်ရှိမြိုင်ခဲ့တဲ့သူဖြစ်ပြီး AC ကုမ္ပဏီရဲ့အကြီးအကဲတူလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာပါ VOA ရဲ့ဒီအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ဖာကန်ဘက်ကရင်မဆေးကြောက်ရှာဖွေသူတွေရဲ့ပြဿနာတွေကိုလည်းတင်ပြပေးခြင်းပါတယ် ကချင်ပြည်နယ်ဖားကန့်မြို့နယ်လုံကင်းဒေသမှာရေမစေးကြောက်ရှာဖွေသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံရင်းဆန်ခါဖြစ်ပွားရာကနေလူ9ဦးသေဆုံးတဲ့အထိလုံခြုံရေးတပ်ဖွဲ့ကနှိမ်နင်းခဲ့တဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်ရဲတပ်ဖွဲ့ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုချင်းချောက်လာတဲ့အတွက်ပြစ်ခတ်ခဲ့ရတာဖြစ်ကြောင်းနဲ့တာဝန်ရှိသူတွေကိုစစ်ဆေးနေကြောင်းပြောပါရယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြပေးမှာပါရှင
်ဖားကန်းမြို့နယ်လုံခင်းအုပ်စုမစွတ်ရန်ကြေးရွာနဲ့ဆိုင်ရာကြေးရွာကြားကြောက်ရှာဖွေရေးတစ်သုံးလုံးကုမ္ပဏီလောက်ကမှာလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒေါတာလက်နဲ့တွေကင်ဆောင်ထားတဲ့ရေမစေးကြောက်ရှာဖွေသူတွေကအော်တိုဘာလ18ရက်ဗုဒ္ဓနေ့ည9နာရီခွဲလောက်မှာလောက်ကတဲ့အတင်းဝင်ရောက်ရန်ပြူရွာကရုံးရင်းဆန်ခတ်ဖြစ်ပွားပြီးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးလူ5ဦးသေဆုံးကလူ20ကျော်ဒဏ်ရာရသွားကြောင်းအခင်းဖြစ်ပွားမှုအတွင်းရဲတပ်ဖွဲ့ဝင်5ဦးလည်းဒဏ်ရာရရှိခဲ့ကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့သတင်းကိုကိုးကားပြီးတောက်ကြနေထုတ်အစိုးရသတင်းစာမှာဖော်ပြပါရယ်ရဲတပ်ဖွဲ့အနေနဲ့ပြစ်ခတ်ရှင်းလင်းတဲ့နှီးကိုမတုံးပဲပြဿနာကိုအခြားနှီးလန်းတွေနဲ့ဖြေရှင်းသင့်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးလမောင်လာတောင်ကပြောပါရယ
်အခြားဖြေရှင်းတဲ့နှီးလည်းရှိပါပေါ့လေအမတို့ကဒီမပြတ်ခပဲနဲ့ဟိုလူထုကိုသွားနေပြီးတော့ဟိုရှင်းပြပြောပြပြီးတော့ဒီလူချိုးရင်တက်ပဲယူလို့ရှင်းဘယ်လိုကောင်းလဲဒီရေးမစရလဲဘာမှလုံးမပေါ်ပါဘူးဒါပေမဲ့အခုကအဲ့လိုမဟုတ်ပဲနဲ့ကျွန်တော်ဒေတာကြတော့သူတို့ထိနိုင်ကျနေတာလေဥမာအဖြစ်ပြီးမနေ့ဖျားကြောင်းကျဲဝင်ပြီးတော့တက်ပေါက်ပြီးလူလေးရကိုလည်းဖမ်းပြီးတော့ရိုက်နေတာလို့ရှိတယ်လေဆိုတော့ကအဲ့တက်ကောရဲကောကျွန်တော်ဖတ်ပတ်ပြီးတော့မသူထိနိုင်ကျပြီးလို့ဆိုတာရှိတယ်လေဘယ်သူမှလည်းအမပြောပိုင်ခွင့်လည်းမရှိဘူး။ဟိုအစိုးရဆိုလည်းအရတားစိုးရကပြောတာပါ။ဟိုဘာမှလည်းအလားမရှိစစ်တပ်လည်းအလားမရှိဘူး
။ရေမစေးကြောင်ရှာဖွေသူတွေဟာသူတို့ကိုအန်ဒီရဲ့ပြူပြီးချင်းချောက်လာတာကြောင့်ပြစ်ခတ်ဖြေရှင်းခဲ့ရတာဖြစ်ကြောင်းနဲ့ပြစ်ခတ်စဉ်ပါဝင်ခဲ့တဲ့ရဲတော်ဝင်ရှိသူတွေကိုစစ်ဆေးနေကြောင်းလုံငင်းစကန်မှုဒူရဲမှုရဲအောင်က VOA ကိုပြောပါရစေ။ဘာက
ြောင့်ဖြစ်တာလဲဆိုတော့ရဲနေမှုကနေပြည်ပြည်ရန်အားကြီးဝိုင်းထားတယ်။ဘာကြောင့်ဒီနေ့သူတွေဆဲတယ်ဒီနေ့ပြည်ပြည်နောက်တခါရဲဟုတ်လာတော့ရာကြီးကိုဖမ်းပါတယ်ဖမ်းပြီးလက်နဲ့ချတာကျင်နာမှုတွေနော်နောက်ရာစုံရက်ကသုံးပါးဒီနေရာကအရေးကြီးတာစားလမီနဲ့ကျတဲ့လူလဲပြန်လာကြတာပဲမတတ်ဖို့နေတယ်အချိန်မှာကျွန်တော်ကဒီလိုလူကြည့်တွေစာနာပြတာလို့တခြားဘောတော့လူကြည့်တွေရှိတယ်လူစာနာမှုတွေကဘူးပဲအဲ့လိုအချင်းကြည့်ရလေကျော်လူကြည့်ကြတော့ရဲဟုတ်ရဲဟုတ်တော့ပုံလေးရောက်ဆိုကနေရအဲ့အချင်းနဲ့သွားလို့ဒီလိုရှိနေပါလေ
ဆိုတော့လူစုလူဝေးတွေကိုပြစ်ခတ်ခဲ့တဲ့ရဲတွေနဲ့ပတ်သက်လို့ရောတစုံတရာစုံစမ်းစစ်ဆေးတာတို့အေးအေးယူဆောင်ရွက်တာတို့ရှိပါလား
ရှိပါတယ်ရှိပါတယ်အဲ့ဒါလည်းအဲ့ဒါလည်းရှိပါတယ်ကျွန်တော်ဌာနကစုံစမ်းစစ်ဆေးလည်းရှိတယ်ဒီမှာအမှုရပ်ဆက
်တာဒါပေမဲ့လုံငင်းရဲစခန်းမှုရဲ့ပြောဆိုချက်ဟာအကြောင်းပြချက်တစ်ခုသာဖြစ်တယ်တို့ဦးလမောင်လာတောင်ကထောက်ပြပါတယ
်တကယ်တော့အဲ့ဒီရေမစေးပြတုတ်တာတော့မကိုင်ဒါပေမဲ့ဟိုရေမစေးမှာကိုင်တဲ့ဟိုတူလေအဲ့ဒါတော့ဟိုရေမစေးတိုင်းကိုင်တာတော့ရှိတယ်
လူစုလူဝေးနဲ့ပတ်သက်လို့ရဲကကင်ထွယ်ဖြေရှင်းရမှာပြိမိတ်ကိုလက်လွတ်စပယ်သုံးခွင့်မရှိဘူးဆိုတော့ဥပဒေပြဋ္ဌာန်းချက်ရှိကြောင်းလူအခွင့်ရေးရှင်တွေဦးသိန်းတန်းဦးကပြောပါတယ
်သူတို့လည်းသူတို့အသက်အန္တရာယ်လုပ်ရတဲ့အချိန်မှာတက်ကိုထိခိုက်လာမယ်ဆိုတော့ခုခံခွင့်တော့ရှိတယ်ဟိုကိုသဘောနဲ့ကိုတော့လုပ်လို့မရဘူးကြနော်ဆိုတော့တက်ဆိုင်ရာတရားသူကြီးတယောက်တော့သူသဘောနဲ့မနေနဲ့ရဲရာကြီးတယောက်ခါဒီလိုကရှိပြီးတော့အခြေအနေကိုသိသိကုန်ကဲပြီးတော့လုပ်ရတယ်ကိုထင်တိုင်းတော့ပြလို့မရဘူးရဲလက်ဆွဲမှာရောတော့ဒီအရွေးကျင်းထုံးမှုတွေမှာပြဋ္ဌာန်းထားလို့ရှိတယ်။တကယ်တကယ်တော့ကော်ပိုရှင်တရားနဲ့ပြည်ပြကြကြတကယ်စုံစမ်းစစ်ဆေးပြီးတော့နှစ်ဖက်နားထောင်ပြီးမှဖြစ်မှာကိုသိနိုင်ပါမယ်
။ဘုံရုနေလုံငင်းမှာဖြစ်ပွားခဲ့တဲ့ဖြစ်စဉ်အတွင်းရဲကပြစ်ခတ်မှုအပြင်မြေစာနဲ့ဖုံးပြလိုက်တာကြောင့်လူ9ဦးထက်မကသေဆုံးနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။ရုံးရင်ဆန်ခတ်မှုအတွင်းတရားရခဲ့သူတွေကိုမှော်ပုံရွာလူမှုကယ်ဆယ်ရေးအသင်းကလုံငင်းတိုက်နယ်စစ်ရုံကိုပို့ဆောင်ပေးခဲ့ကြောင်းနဲ့အဲ့ဒီတဲကဒံယာပြည့်နှံသူ၉ဦးကိုမြေကြီးနားစီရင်ကိုပို့ဆောင်ပြီးကုသပေးသွားမှာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြနေည9:00ကနေ10:00အထိအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်အပြင
်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မိုနောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်စရာအကြောင်းရှိတယ
်ဒါကတော့သိပ္ပံနဲ့ဤပညာကန္တာမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရပါမယ်မကင်လေးဟာမြန်မာနိုင်ငံမှာအမျိုးသမီးများအခွင့်အရေးတွေရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်ပေးနေတဲ့ Trigon Women အဖွဲ့ရဲ့မတ်တီသူလည်းဖြစ်ဒါရိုက်တာတစ်ယောက်လည်းဖြစ်ပါတယ်။သူဟာအမေရိကန်ရဲ့34ဦးမြောက်သမ္မတဖြစ်တဲ့ Dwight Eisenhower Foundation ကပေးတဲ့နိုင်ငံတကာခေါင်းဆောင်မှုပညာတော်တင်ဆုနဲ့လက်ရှိမှာအမေရိကန်ပြည်ထောင်စုကိုရောက်နေတာပါ။သူရဲ့ Trigon Women အဖွဲ့အကြောင်းပြင်လက်ရှိပညာတော်တင်ဆုနဲ့ပတ်သက်လို့သူရဲ့မျှော်မှန်းချက်တွေအကြောင်းကိုမတ်ခင်လင်းနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်တင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်ဒီမှာကိလေသာဒီမှာနိုင်ငံမှာပေါ့နော် triangle အမျိုးသမီးအထောက်အကူပြုတဲ့အဖွဲ့ရဲ့မတီသူလည်းဖြစ်တယ် director လည်းဖြစ်တယ်ပေါ့နော်အဲ့ဒီကိုကိုစားပြုပြီးတော့အခုဒီ American ပြည်တော်စုမှာသမရ Eisenhower ရဲ့ fellowship ပေါ့နော်ကိုလာပြီးတော့တက်ရောက်ဖွင့်ရတာပေါ့နော်အခုလို့တက်ရောက်ဖွင့်ရဖို့ကဒီ Eisenhower fellowship ကိုကျွန်မလေ့လာကြည့်တဲ့အခါကျတော့ဟိုဒီခေါင်းဆောင်မှုအလားအလာရှိတဲ့လူတွေကိုပေါ့နော်ရွေးပြီးတော့ဒီတင်နန်းကိုတက်စီတယ်ဆိုတဲ့ခါကျတော့မခင်လေးတို့ရဲ့ triangle အမျိုးသမီးအထောက်အကူပြုအဖွဲ့၄အကြောင်းနည်းနည်းရှင်းပြပေးပါလား
ကျွန်တော်တို့ triangle အမျိုးသမီးဖွဲ့ကတော့ပြောရရင်တော့အဖွဲ့ကြီးက2017လောက်ကမှဖွဲ့စည်းရပါအဓိကတော့အမျိုးသမီးတွေကိုခေါင်းဆောင်မှုနေရာမှာပုံမပါဝင်နိုင်ရေးအတွက်ကျွန်တော်တို့ကစိုက်ရင်နည်းနည်းတင်နန်းလေးကိုပေးပါတယ်အဲ့နိုင်ငံရေးမှာပို့ပါဝင်နိုင်မှုအခြားသောအရေးအရာတွေမှာကောင်းဆောင်မှုတွေမှာပါဝင်နိုင်မှုအတွက်ကျွန်တော်တို့တင်နန်းနေပေးလေးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့မြို့သမီးများပေါ့အကျန်းဆက်မှုပပျောက်ရေးအတွက်ကျွန်တော်တို့ကနေမှာရှိတော့မြို့သမီးကောင်းဆောင်တွေကိုတင်နန်းပေးရုံနဲ့မကနောက်ပြီးတော့သူတို့ရဲ့ကိစ္စအတိအကျမှာပြန်ပြီးတော့ဒီလိုမြို့သမီးများပေါ့အကျန်းဆက်မှုများပပျောက်ရေးအတွက်အသိပညာပေးတဲ့အစီအစဉ်တွေလုပ်နိုင်အောင်ငွေရေးကြေးအထောက်ပံ့အနေနဲ့ပြန်ပြီးထောက်ပံ့ပေးတဲ့အစီအစဉ်တွေလည်းလုပ်ပါတယ်။နောက်တစ်ခုကတော့ဇာမန်ပြည်သူလူထုအတွက်ဆိုရင်တော့ဒီအမျိုးသမီးပေါ်အကျန်းဆက်မှုဆိုတဲ့ကိစ္စကိုအလုံးသိနိုင်အောင်အတွက် campaign တွေလှုပ်ရှားမှုတွေကိုလည်းလုပ်ပါတယ်။နောက်တစ်ခုကဒီကြောင်းလကာလမှာမူဝါဒရေးဥပဒေတွေပုံမပြည့်စုံကြလားမို့သိဉဏ်စီအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုစီရင်လှုပ်ဆောင်တဲ့အလုပ်ကိုလည်းကျွန်တော်တို့အထူးသဖြင့်အေးပေးပြီးတော့လုပ်ပါတယ်ရှင
့်။ဟို triangle women group ဆိုတဲ့ခါကျ triangle ကတရိဂံပေါ့နော်။အဲ့ဒီ3000မှာဘယ်လိုပါဝင်ပတ်သက်နေပါလဲရှင
့်။ triangle ဆိုတာတရိဂံဆိုတာ3000 3000ရှိရဲ့။အဲ့လိုတော့တော့နားတော့အချိုးနည်းနည်းနဲ့ဆိုရင် triangle လေးကကြည့်လို့ရတယ်လို့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုတဲ့အမျိုးသမီးလေးသားကလေးတငယ်ဆိုတဲ့ဒီ၃မျိုးသောလူတွေနဲ့ပဲဖော်ပြထားတာဖြစ်တဲ့ဒီလူတွေအချိုးနည်းကိုဖွံ့ဖြိုးတိုးတက်မှာတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဒီမျိုးကြီးစီနိုင်ငံကိုဒီအချိုးနည်းကိုဖွံ့ဖြိုးတိုးတက်မှာကောင်းမွန်တဲ့ဒီမျိုးကြီးစီနိုင်ငံလို့ကျွန်တော်တို့ကပို့ပြီးယူဆတဲ့အတွက်ဒီအမှတ်လက္ခဏာနဲ့ triangle ကိုပေးထားခြင်းဖြစ်ပါတယ
်မကင်းလေးစစောပြောချက်အရဒီ triangle women ဖွဲ့ကို2017ခုကစတင်ခဲ့တာပေါ့နော်ခုဆို2018ခုဆိုတော့ခါကြတော့6နှစ်နီးပါးရှိသွားပြီဒီ6နှစ်တာကာလအတွင်းမှာဖြတ်တန်းခဲ့ရတဲ့အထက်မှာအခက်အခဲတွေတိုးတက်မှုတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်ကျွန်တော်အရင်ပြောရရင်တော့ကျွန်တော်တို့ကဒီကျွန်မကနိုင်ငံရေး background ကနေလာတယ်ဆိုတဲ့အခါကျတော့ဒီလိုမျိုး NGO အလုပ်မျိုးတွေကကျွန်မအတွက်အစ်အဆန်းပဲဒါပေမဲ့ကျွန်မအနေနဲ့ကတော့တက်ဆိုင်ရာစူးစမ်းပြီးတော့ကိုယ့်ရှေ့မှာလုပ်နေတဲ့သူတွေအားလုံးကကျွန်မရဲ့အသင်ပြန်မြင်ချာရေးလိုပဲသဘောထားပြီးတော့ကျွန်မလေ့လာပြီးတော့အတက်နိုင်ရလုပ်တယ်နောက်တစ်ခုကတော့ငွေရေးကြေးပေါ့
okay.
ငွေရေးကြေးဆိုတာလေကျွန်တော်တို့လူအဖွဲ့ဈေးနှုန်းတွေမျိုးဆိုရင်အဲ့ဒီအချိန်တုန်းကကျွန်တော်တို့စဖွဲ့တဲ့အချိန်ကဆိုရင်ဟိုတက်ပြီးတော့လေတန်းကြီးက2017ဆိုတော့မပွင့်သေးဘူး ကျမအရေးကြီးရလို့တဲ့လူတွေကိုဝေးသေးဆောက်တောင်းပေးဖို့ဆိုအောင်လည်းတိတ်အများကြီးတော့စိတ်ဝင်စားမှုမရှိသေးဘူးပေါ့နော်လူရှင်နေနိုင်ငံတကာလို့ဆိုတော့ကျွန်တော်တို့မှာလူငယ်ကြီးအခက်ခဲလေးရှိတာပေါ့ဒါပေမဲ့နောက်ပိုင်းမှာတော့ပြန်လာအရေးကျမအရေးကိုလူသမီးတွေကိုပို့ပြီးတော့စိတ်ဝင်စားလာလို့လူရှင်တွေကတော့ပို့ပြီးတော့ပံ့ပိုးမှုကြီးနောက်တစ်ခုကတော့ကျွန်တော်တို့ကအမျိုးသမီးအစ်ကိုရေးလို့တဲ့ဆိုရင်အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လူတွေတချို့ကအထင်မြင်တဲ့အခါမှာကျွန်တော်တို့ကအမျိုးသမီးဆိုရင်ကိုအရင်ဆက်ဆက်ဆောင်နေပြောကြတယ်လူမျိုးခွင့်ရေးဆိုတာလူခွင့်ရေးတာမှအပြည့်အဝမရသေးတာနောက်ဆိုရင်ဖြည်းဖြည်းဆိုရင်တော့လူခွင့်ရေးရရင်လူမျိုးခွင့်ရေးရလည်းပါပါမယ်ဆိုတော့အယူအဆနဲ့ကျမတို့ဝေဖန်ခြင်းတွေပြောဆိုမှုတွေကတော့ကျမတို့အတွက်စိန်ခေါ်မှုအများဆုံးလို့ထင်ပါတယ
်အခုလို့ဒီစိန်ခေါ်မှုရကြမှာပေါ့နော်အောင်မြင်မှုတွေလည်းရရှိမှာပေါ့ထူးခြားတဲ့အောင်မြင်မှုလေးတွေရောပြောပြပေးပါလား
အောင်မြင်မှုကတော့ကျမတို့2013ကနေစပြီးတော့ဒီအမျိုးသားရေးပေါ့နော်အဲ့တော့ဒီစာမျိုးလေးနည်းနည်းလေးခေါင်းထောင်လာတွေ့ရတယ်။အဲ့ဒီအချိန်မှာပဲကျမတို့ဒီအမျိုးသမီးတွေပေါ်ကိုကာကွယ်ပေးရဲဆိုတဲ့ယူဆနဲ့အားလုံးပြီးကြရတော့မျိုးဆောင်ဥပဒေလို့ခေါ်တဲ့ဥပဒေလေးကိုပြဋ္ဌာန်းဖို့ကြိုးစားကြရပေါ့အရင်ဆိုရလက်ချက်ကအဲ့ဒါကိုကျမကလည်းဗုဒ္ဓဘာသာအမျိုးသမီးတယောက်အနေနဲ့ဒါကိုရှေ့ဆုံးကနေပြီးတော့ကျမတို့ကန့်ကွက်ခဲ့တယ်။ဒီဥပဒေမပြဋ္ဌာန်းဖို့အတွက်အရင်ကပြောင်းလဲကြောင်းဆိုင်ဖွံ့ဖြိုးဆုတ်တဲ့အဖွဲ့ရဲ့အစိုးရအဖွဲ့ကိုကျမတို့ထွက်တော်လေးကိုသွားပြီးပြောခဲ့တဲ့အတွက်အဲ့ချားဖက်ကဒီဟာကိုဥပဒေပြုရေးအတွက်စီယုံဆုံးတော်ရေးစီစီရဲ့အတက်အန်ရဲ့ပြည်အောင်ပေါ့နော်စဉ်းကြောင်းမှုတွေကျွန်တော်တို့ဒါမျိုးတွေကိုပေါ့ဖုန်းကောတွေကတစ်ဆင့် message တွေပို့တာတစ်ဆင့် Facebook ကတစ်ဆင့်အပြင်မှာလည်းကျွန်တော်တို့ရဲ့ပုံတွေကိုပန်းတိုင်းနေနဲ့ထုတ်ပြီးတော့တချို့နေရာတွေမှာကတ်တာမျိုးကတစ်ဆင့်ဒါတွေကိုကြုံရတယ်အဲ့လိုမှတော့ဒါကျွန်တော်တို့အန်ရဲ့ရှိရအတွက်သုံးရင်းကြလို့ထင်နေမယ်ဒါကျွန်မဘဝမှာအမှတ်တရဖြစ်ဆုံးအောင်ရင်ဖို့လို့ပဲပြောချင်ပါတယ
်ကျွန်မမှတ်မိတဲ့လောက်ကတော့လွန်ခဲ့တဲ့နေအနေငယ်ကမခင်လေးဒီမှာနယူးယောက်မှာသမ္မတဥပမာနဲ့အတူပေါ့နော်ဟောပြောပွဲတစ်ခုမှာအတူဟောပြောခွင့်ရခဲ့တာလေအောင်ရင်မှုလို့လဲဆိုရမှာပေါ့မခင်လေ
းအဲ့ဒါကတော့လေကျွန်တော်ကဒီလိုပဲပေါ့ပြောခွင့်ရတယ်ပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ရက်ဖက်ဖွဲ့စည်းအားလုံးရဲ့ကုစားဖြစ်ပြီးတော့ပြောခွင့်ရတယ်မြန်မာနိုင်ငံအရေးကိုအဲ့ဒီမှာအင်တန်မှာစိတ်ဝင်စားနေတဲ့အချိန်မှာမြန်မာနိုင်ငံရဲ့ရက်ဖက်ဖွဲ့စည်းတရားလဲတကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်အင်တန်မှာအော်ကြိုးစားနေကြတဲ့အချိန်တော်တော်ကိုမှတက်တက်ကြွရနဲ့လုပ်နေကြတဲ့အချိန်ဖြစ်တဲ့အတွက်ဒီချိန်မှာမြန်မာနိုင်ငံမှာရှိတဲ့ရပ်ဖက်ဖွဲ့စည်းပြီးအကြောင်းမြန်မာနိုင်ငံဆက်ပြီးတော့ပြည်ပကူးမှုတွေလုပ်ဖို့အကြောင်းကိုကျွန်တော်တို့ကသမရပေါ့ကိုဘမအပေါင်းနဲ့အခြားနိုင်ငံကခြုံတော်သမရတွေတကယ်အစစ်မြစ်အရာရှိတွေရှိမှာကျွန်တော်တို့ပြောခွင့်ရတဲ့ဟာလေကျွန်တော်တို့ကိုယ်နိုင်ငံအတွက်တစ်ခုခုလုပ်ပေးခွင့်ရတယ်လို့ပဲကျွန်မယူဆပါတယ
်ကျွန်မဒီမှာဖတ်ရတာပေါ့နော်သမရအိုက်ဆင်ဟာဝေးရဲ့စုကတဲ့နော်သမရအိုက်ဆင်ဟာဝေးရဲ့မျှော်မှန်းချက်ဖြစ်တဲ့ပူငင်းချာပူဖုံပြို့တုတ်တဲ့ပြီးတော့တရားမျှတတဲ့ကဘာကြီးဖြစ်လာစေဖို့အတွက်ခေါင်းဆောင်မှုပေးနိုင်မဲ့လူတွေအတွက်ပေါ့နော်ရွေးချယ်ပြီးတော့ပေးတဲ့ပညာတော်သင်ဆုဆိုတော့ဒီလိုမျိုးပညာတော်သင်ဆုပေးတဲ့နေရာမှာမခင်လေးအခုဒီကနေပရမရသွားတဲ့ပညာကနေစင်ဘယ်လိုပြန်ပြီးတော့သမရအိုက်ဆင်ဟာဝါရဲ့မျှော်မှန်းချက်ကိုအကောင့်ထဲပို့နိုင်လိမ့်မယ်လို့ထင်ပါတယ်ရှင်
ဒီမှာတို့အဖွဲ့ရဲ့ဒီအနာဂတ်မြန်မာနိုင်ငံသမအန်စင်ဟောင်းဝါဆယ်လူရှိရဲ့မြန်မာနိုင်ငံကလည်းအတူတူလို့ပြောလို့ရတယ်ကျွန်တော်တို့အဖွဲ့ဒီ trying that is me ဖွဲ့မှာလည်းဒီငြိမ်းချမ်းရေးတရားမျှတတဲ့ဂျာမန်တန်လူမျိုးရှိတဲ့ဒီမိုကရေစီနိုင်ငံကိုရောက်အောင်ဝိုင်းဝန်းကူညီတန်ဖိုးနိုင်တဲ့အဖွဲ့စီဖြစ်ရမယ်ဆိုရင်မြန်မာနိုင်ငံရှိတဲ့အတွက်မြန်မာနိုင်ငံချင်းကျွန်တော်တို့တူတယ်လို့ပြောလို့ရပါတယ်ဒီဆယ်လူရှိကနေကျွန်တော်ဗားရင်ရသွားမလဲပေါ့နော်ဆိုအကောင့်ထဲပေါ်မလဲဆိုရင်တော့ now ကိုယ်စက်နေတယ်နဲ့ဒီမဲ့ဆောင်ကနေပြန်နေနေဆက်ကြတဲ့ဆောင်မှာအမျိုးသမီးရေးအတွက်ကိုတကယ်တက်တက်ကြောင်းနဲ့ဆောင်ရွက်တဲ့အားကောင်းခံမာတဲ့အမျိုးသမီးကော်မရှင်မျိုးအမျိုးသမီးအနာဂတ်တစ်ခုမျိုးဟာမျိုးကိုကျွန်မရှိစီတင်တဲ့မျှော်လင့်တဲ့ဒါလေးကိုကျွန်တော်ပြောလေ့လာတာပါတဲ့ကျွန်မရဲ့စကူအိမ်မက်ကလေးကတချင်းတော့မဖြစ်နိုင်ဘူးပေါ့အဲ့တော့ကျွန်မစစ်ချင်းနေနဲ့ကျွန်မဒီ program ပြီးလို့ရှိရင်ကျွန်မနိုင်ငံတရားတဲ့ဆောင်မှာအမျိုးသမီးရေးအတွက်ကိုကျွန်မတင်နန်းနေလေအရင်ထဲကလည်းပေးနေပါလေရောက်ရောက်ပေါ့that detail post နဲ့ကြတဲ့အမျိုးသမီးတွေကျမတန်းကြီးကျမအရေးအတွက်ကိုပို့ပြီးတော့ institute ပုံစံပေါ့နော်တကယ်အပေါ်အစီကိုစနေတစ်ခါနဲ့တင်နန်းနေပြီးတဲ့ဟာကိုပုံစံပြအောင်ကျမကြိုးစားပါမယ်အဲ့လိုကြိုးစားရဲ့အခါမှာလည်းအရင်ဆုံးလေးကကျမတို့မှာ join ကျင်တဲ့ကျမဒီတွင်ကကျမတို့နဲ့ဝိုင်းပြီးတော့လုပ်ပေးတဲ့တင်နန်းဆရာတွေဆရာမတွေလည်းအများကြီးရှိပါတယ်အဲ့ဒီဆရာတွေဆရာမတွေကိုနိုင်ငံတကာကကျမတွားရောက်လေ့လာခွင့်ရမယ်အဖွဲ့အစည်းတွေအမျိုးသမီးအဖွဲ့အစည်းတွေသူ့ဒေသနာပြုတဲ့အဖွဲ့တွေနောက် community ပေါ့နော်ရရနဲ့ပဲအတွင်းမှာအမျိုးသမီးတွေအတွက် ကျန်းသမှုခံရရင်ဘယ်လိုကူညီဆောင်ရှောက်ရမလဲဘယ်လိုသူ့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအမြင့်တင်မှုတွေလုပ်ရမလဲဆိုတဲ့ဟာတွေလည်းကျွန်မလေ့လာမှဖြစ်တဲ့အတွက်အဲ့ဒီကရလာတဲ့အတွေ့အကြုံလေနောက်တစ်ခါအတွေ့အကြုံတွေပို့ပြီးတော့ကျွန်မတို့ရဲ့ဒီ fellowship ရဲ့အစီအစဉ်ကပို့ပြီးတော့ကောင်းလာလဲဆိုတော့တူဦးနဲ့တူဦးကိုကျော်ကြီး Colin Power လို့ပုဂ္ဂိုလ်မျိုးတွေတကယ် corporation တွေဦးဆောင်နေတဲ့အမျိုးသမီးတွေအမျိုးသားတွေအထူးသဖြင့် director level ဖြစ်နေတဲ့အမျိုးသမီးတွေတက်သူကဟိုသမောခတွေအများကြီးနဲ့လည်းကျွန်မဒီမှာပြုံးကွေမီဒီယာကွေတင်းနေတဲ့လမ်းပါကိတဲ့အတွက်ဒီရတဲ့အတွေ့အကြုံတွေဆက်ဆက်မှုတွေအနေနဲ့ကျွန်တော်မြန်မာနိုင်ငံမှာဒီထက်ပိုကောင်းတဲ့မျိုးသမီးတွေအတွက်ဂျာမန်တန်တူညီညာရေးအတွက်ကျွန်တော်အဲ့လိုပြောတဲ့အခါမှာမျိုးသားတွေအတွက်မပါတာမဟုတ်ပါဘူးမျိုးသားတွေအတွက်လည်းပါနေကျွန်တော်ပို့ပြီးတော့တင်းနေတွေကိုစနစ်တကျပေးမယ်လို့စဉ်းစားထားပါတယ
်ကျေးဇူးအများကြီးတင်ပါတယ်မခင်နီ
ဟုတ်ကဲ့ပါဆက်ပါရှင်
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်ဒေါ်လာရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်လက်နဲ့မူရစီဝါတချို့ဖမ်းဆီးမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်လက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်အခုလိုတရားမဝင်လက်လက်တွေဖမ်းဆီးမိတာမကြခဏမူရစီဝါတွေအမြောက်များဖမ်းမိပေမဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်။ဥပဒေနဲ့မညီတဲ့လုပ်ရမျိုးတွေကိုထိထိရောက်ရောက်အေးမြူနိုင်တာဘာကြောင့်များပါလဲ။အေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကမ်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့သူရဆုံနဲ့ American တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။ American ပြည်ထောင်စုမှာပြောင်းရွှေ့အခြေကျခွင့်ရမယ့် DV ကင်ဆင်းမဲ့လျှောက်လွှာတွေကိုစတင်လက်ခံနေပါပြီ။ DV လျှောက်လွှာဖြစ်ဆွဲပုံနဲ့လျှောက်လွှာဖြစ်စဉ်မှာအချက်လက်ပြပြစုံစုံဖြစ်ဆွဲဖို့နဲ့ကြုံရတာတဲ့အခက်အခဲတချို့အကြောင်းခုတစ်ပတ်သူရဆုံနဲ့ American တခွင်အစီအစဉ်မှာကိုအောင်ကမကင်ဖြူထွေးနဲ့အတူတင်ဆက်ထားပါရရှင်။
2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆယ်မဲ့လျှောက်လွှာတွေစတင်လက်ခံနေပါပြီ။အော်တိုဘာလ17ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့အထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်လို့ဆိုပါရယ်
။တကယ်တော့ DV ကန်ဆယ်မဲ့လျှောက်လွှာတွေကိုအော်တိုဘာလ3ရက်နေ့ကတည်းကစပြီးတော့လက်ခံခဲ့တာပါ။ဒါပေမဲ့လည်းနည်းပညာချုပ်ရည်မှုတွေကြောင့်အော်တိုဘာလ3ရက်နေ့ကနေ10ရက်နေ့အကြားအင်တာနက်ကနေပေးပို့ထားကြတဲ့လျှောက်လွှာတွေပျောက်ဆုံးခဲ့တာကြောင့်အဲ့ဒီရက်တွေအတွင်းမှာလျှောက်ထားကြတဲ့သူတွေအားလုံးလျှောက်လွှာအသစ်တွေပြန်တင်ကြရမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်
။ဒီလိုလျှောက်တာကြောင့်လျှောက်လွှာနှစ်ခါတင်နေဆိုပြီးတော့တွက်မှာမဟုတ်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပုံမှန်အတိုင်းဆိုရင်လူတဦးတည်းကလျှောက်လွှာနှစ်ခါတင်ရင်အကျုံးဝင်မှုဆိုပြီးတော့ပြချက်ပါတယ်။အခုတော့ဒီနီးပညာချွေးင်းတဲ့ပြဿနာကိုဖြေရှင်းပြီးသွားတာကြောင့်အော်တိုဘာလ18ရက်နေ့ဒီဗုဒ္ဓဟူးနေ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ချန်ဆန်တော်ကျင်းဝါရှင်တန် DC ဆန်တော်ကျင်းကနေနိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့မွန်းတက်12နာရီအတွင်းလျှောက်ထားနိုင်ပါတယ်
အော်တိုဘာလ3ရက်နေ့ကနေ10ရက်အတွင်းလျှောက်ထားခဲ့ကြတဲ့သူတွေအတွက်ထုတ်ပြန်ထားတဲ့လျှောက်လွှာလက်ခံရရှိကြောင်းအတိမဲ့ပြုတဲ့နံပါတ်တွေကိုတော့အတိမဲ့ပြုတော့မှာမဟုတ်တဲ့အတွက်ဒီနံပါတ်တွေကိုတင်ထားဖို့မလိုတော့ဘူးဆိုပြီးတော့လည်းအတိပေးထားပါတယ်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အော်တိုဘားလာဆော့ဆော့ပိုင်းတို့ကရှောက်လွာတင်ထားကြတဲ့သူတွေစီအကြောင်းကြားစာတွေကိုအီးမေးလ်ကနေတဆင့်ပို့ပေးမှာဖြစ်တယ်လို့ဆိုပြီးတော့ရှောက်လွာထက်တင်မှုတစ်လရက်တိုးပေးမှာဖြစ်ပါတယ်
။ကဲအခုတော့ DV ကန်ဆယ်မဲ့အစီအစဉ်ကိုဘယ်လိုလျှောက်ထားမလဲဆိုတဲ့အကြောင်းပြောအောင်မှမက်ကင်ပြူတွေ့ရေ DV ရှောက်လွာတွေကို www.dvlottery.state.gov အင်တာနက်ဆာမျက်နှာမှာရှောက်လို့ရပြီးစာရွက်နဲ့ရှောက်လွာတင်တာမျိုးတော့လက်မခံပါဘူး
။ဟုတ်ပါတယ်ကိုအောင်ရေဒီလျှောက်လာတွေကိုဒီအွန်လိုင်းကနေပဲရှောက်ရမှာပါဒီလိုရှောက်တဲ့အခါမှာကိုယ့်ရဲ့လက်ခံစာရွက်အတွက် print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှဒီကိုရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကိုယ့်ရဲ့ DV ကန်ဆယ်မဲ့ပေါက်မပေါက်ကိုလည်းပြန်ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆယ်မဲ့အကြောင်းကိုလည်းပြောပါအောင်ရှင့်
D ီဗီကန်ဆာမဲဆိုတာကတော့အမေရိကန်ပြည်အောင်စုမှာရွှေပြောင်းအခြေချနေထိုင်ခြင်းသူတွေရှောက်လို့ရတဲ့ကန်ဆာမဲတစ်မျိုးလို့ဆိုရမှာပေါ့ဗျာ2019ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကိုအမေရိကန်အစိုးရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်လျှောက်လာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမရဆိုတာကိုတော့မေလ1ရက်2018ခုနှစ်ကနေစလို့စက်တင်ဘာ30 2018ခုနှစ်အချိန်အတွင်း DV ကန်ဆာမဲအင်တာနက်စာမျက်နှာမှာတွားကြည့်လို့ရပါတယ
်ဟုတ်ကဲ့ဒီနေ့ကျမတို့အိမ်ကြီးချင်းတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်တို့ဗီယက်နမ်နိုင်ငံတွေကလူတွေကတော့ဒီ DV ကန်ဆာမဲကိုလျှောက်လို့မရဘူးနော်ဘာလို့လဲဆိုတော့ဒီလွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချကြတဲ့သူတွေ 9,000 လောက်ရှိနေလို့ပါတနေ့ DV visa ရှောက်ဖို့ဘလို့ရည်ချင်းမျိုးတွေရှိဖို့လို့လဲဆိုတာကိုလည်းတစ်ဆက်တည်းပြောပြပါအောင်ကိုအောင်ရေ
ကောင်းပါပြီမက်ခင်ပြတွေ့ရေဒီလို DV ရှောက်ဖို့အတွက်လိုအပ်တဲ့ရည်ချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုပ်တဲ့အလုပ်မှာလုံသက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်တကယ်လို့အဲ့လိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘလို့သင်တန်းမျိုးလဲဆိုတာသိချင်တော့ www.1tonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်အဲ့လိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်နိုင်ပါဘူ
းဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာဒီဗီရှောက်လွှာပိတ်ရက်ဖြစ်တဲ့နိုဝင်ဘာလအထိစောင့်ဆိုင်းတာမျိုးမလုပ်ဘဲစောနိုင်သမျှစောစောရှောက်လွှာတင်ဖို့ကိုလည်းသတိပေးထားပါတယ်ဘာလို့လဲဆိုတော့ရှောက်လွှာပိတ်ရက်နီးကပ်လာတဲ့အခါမှာရှောက်တဲ့သူတွေပြုံပြီးတော့ရှောက်တာကြောင့်အင်တာနက်ဝက်ဘ်ဆိုက်ကနှေးသွားတဲ့ပြဿနာမျိုးကိုရှောက်ရှားနိုင်အောင်လုပ်ပါနောက်ရေးချီတာကတော့လူတယောက်ကိုတစ်ကြိမ်သာ TV ရှောက်ထားနိုင်တာဖြစ်ပါတယ်။အစစ်မြေနီးပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ကြိမ်ရှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီရှောက်လွှာရှင်ကိုပယ်ချလိုက်မှာဖြစ်ပါတယ
်။ဒါအပြင် TV ရှောက်လွှာတွေကို website မှာဖြစ်ဆွဲရမှာကိုယ့်ဘာသာဖြစ်ဆွဲဖို့ကိုလည်းတိုက်တွန်းထားပါတယ်။တခြားသူကိုဖြစ်ဆွဲခိုင်းမယ်ဆိုရင်လည်းအဲ့ဒီဖြစ်ဆွဲချိန်မှာကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်။ဒါမှသာလိုအပ်တဲ့ကိုယ့်ရဲ့အချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွဲနိုင်မှာပါ။မေးထားတဲ့မိကွန်းအလုံးကိုဖြည့်ဆွဲဖို့လိုပြီးရှောက်လွှာပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်အဲ့ဒီခါမှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးနောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့တိုက်ပြီးတော့ပြန်လည်ရှာဖွေရမှာပ
ါရှောက်လွှာမှာကိုယ့်ရဲ့အချက်လက်တွေဖြည့်ဆွဲရမယ့်အပြင်ကိုယ့်ရဲ့ passport ပုံကိုလည်းထည့်ပေးရမှာပါအဲ့ဒီဓာတ်ပုံဟာရှောက်လွှာမတိုင်ခင်6လအတွင်းမှာရိုက်ကူးထားရမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြည့်ပြည့်နာလည်းလုပ်လို့မရပါဘူးနောက်တစ်ခုကတော့အခုလို DV ကန်ဆာမဲရှောက်လွှာအတွက်အခကြေးငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူး။ဘယ်သူမဆိုသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကန့်ညီတဲ့သူတိုင်းအခမဲ့ရှောက်ထားခွင့်ရှိပါတယ
်။ဟုတ်ပါတယ်ဒီလိုရှောက်ထားရမှာအမီမွေးတက်ဂရိတ်နေရလိပ်စာပညာရည်ချင်းနဲ့ online မှာအဲ့ဒီအချက်လက်တွေဖြည့်ပေးပြီးဓာတ်ပုံကိုတော့ scan ဖတ်ပြီးတော့တင်ပေးရမှာပါ။နောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လည်းသားသမီးတွေရှိလား။နောက်အဲ့ဒီသားသမီးတွေကကိုနဲ့ရတာလား။တခြားအိမ်တော်ကပါလာတာလားစသဖြင့်အလုံးကိုဖြစ်ပေးရပါတယ်အဲ့ဒါမှပဲကိုက DV ပေါက်လို့အမေရိကကိုသွားရမယ်ဆိုရင်အလုံးလိုက်နိုင်အောင်ပါအချက်လက်တွေမှဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့တော့မလွယ်ကူဘူးပေါ့လေ
ဒါနဲ့ကိုအောင်ရေမြမပြည်ကနေပြီးတော့ DV ကန်ဆာမဲပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့သူတွေလည်းတော်တော်များတယ်နော
်ဟုတ်ပါတယ်ဗျာ American Dream American အိမ်မက်ကိုအကောင်တည်းဖော်ဖို့မြမနိုင်ငံသားတွေလည်းအမေရိကန်ထိခြေစံလာကြတာပေါ့ဗျာပညာရေးကျန်းမာရေးလူမှုရေးကစားလို့သားသမီးတွေအတွက်လည်းအမေရိကန်ကိုလာကြတဲ့သူတွေရှိပါတယ်။ကန်ဆာမဲပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာပြီးမျောလင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲတွေကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါရယ်
။အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာလူမျိုးတွေပြန့်ကျဲနေထိုင်နေကြတာမှာတော့အမေရိကန်အရှေ့ဘက်ခြမ်းကဝါရှင်တန် DC နယူးယောက်နောက်ဘက်ခြမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာတွေအများအပြားအခြေချနေထိုင်ကြတာများပါရယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30ကလေးကလာရောက်အခြေချနေထိုင်နေကြတာလေ
DV ကန်ဆာမဲပေါက်ပြီးလာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြန်မာတွေကစူးစမ်းတယ်ရိုးသားတယ်ဆိုပြီးအလုံရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်ဘာပဲဖြစ်ဖြစ်အလုံဟူသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်အလုံပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးတော့ရရအလုံမရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်တကယ်တော့အိမ်မက်တွေအကောင့်တွေပေါ်ခွင့်ရနေတာဟုတ်
အမေရိကန်ပြည်ထောင်စုမှာလူမျိုးပေါင်းစုံလာရောက်နေထိုင်အခြေချကြတာမှာဒီနိုင်ငံကိုစပြောင်းပြီးတော့လာနေကြတဲ့ပထမမျိုးဆက်ကတော့အခက်အခဲတွေကြားကနေဒီလိုပဲအဆင်ပြေအောင်စူးစမ်းရုန်းကန်ကြတာပါပဲကိုအောင်ကြီး။နောက်မျိုးဆက်သူတွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိဘတွေဟာအလုပ်ပိုလုပ်ပြီးတော့သားသမီးတွေကိုအမြင့်ရအောင်တွန်းတင်ပေးကြတာပဲရှင့်။ ကြားပြင်လူငယ်ရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လေမိဘတွေကသားသမီးရဲ့အပေါ်မှာဖြစ်စေချင်တာကိုအတင်းကျပ်လုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေစိတ်ကြိုက်သူတို့စိတ်ဝင်စားတာကိုမြေတောင်မြောက်ပေးဖို့ဆိုတာဟာလေအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြတယ်လေ
ဟုတ်ပါတယ်ဗျာအမေရိကန်မှာတော့နိုင်ငံကလည်းဒီမိုကရေစီကိုကျင့်သုံးတယ်လို့ပဲမိသားစုတွေအတွင်းမှာသားသမီးနဲ့မိဘတွေကြားမှာလည်းကိုယ်အိမ်မက်အကောင့်တွေပေါ်နိုင်အောင်သာလမ်းကြောင်းတက်မဲ့ပေးကြတာပါဗျာကဲအခုတော့လာမယ့်2019ခုနှစ်ကန်ဆန်းမဲအစီအစဉ်မှာပါဝင်နိုင်ကြပြီးကံကောင်းကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ဗျာ
သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သိပ်ပံတဲ့နည်းပညာအစီအစဉ်အလှည့်ရောက်ပါပြီဒေါခင်မြွတ်သက်တင်ဆက်ပေးထားပါတယ်ရှင်ဒီတစ်ပတ်တော့အသက်ကိုအန္တရာယ်ပေးတဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုအတွက်တတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးမှာပါမြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရအဖြစ်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စက်တမ်ဘာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နှောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American ပြည်တော်စု Texas ပြည်နယ်ကတဘာဝဝန်းကျင် engineer ဒေါ် AAG ကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ညွှန်ကြားစာထုတ်လိုက်တယ်။အမျိုးသားသဝင်ကျင်ဆိုင်ရာအရေးတွေးထုတ်လင်းမှုနိုင်ငံချက်များဆိုတာစာမျက်နှာရှစ်မှာထင်တယ်သူကဒီလိုအရေးတွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့အချိန်မှာအဲကာဗွန်မုန်နှောက်ဆိုက်ကမပါဘူး။တခြားပြည်နယ် nitrogen oxide တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လေကမ္ဘာကျန်းမာရေးအဖွဲ့ဥရောပဆိုင်ရာလေထုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားမှနိုင်စရာအကြောင်းရှိတယ်ဒါပေမဲ့ကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးတာမို့သူကသေကိုသေနိုင်တယ
်ကာဗွန်မုန်နှောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူးဒါကြောင့်ကာဗွန်မုန်နှောက်ဆိုက်ဒဏ်ွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူကအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနည်းအများကြီးရှိတယ်အသွေးထဲမှာသူကအောက်ဆီဂျင်သယ်နိုင်တဲ့เนาะစွမ်းရည်ရှိတယ်သူရအောက်ဆီဂျင်သယ်ပြီးတော့နှလုံးတို့အုံနှောက်တို့เนาะအရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မုန်နှောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်သွေးထဲမရောက်တော့ဘူးနည်းသွားတယ်သူရသယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်သယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့ခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငကိုယ်တွေကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်မရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်တစ်ခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုယ်တွေကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မုန်နှောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမထမအောင်ပြီးစူးပြီးကျက်လာတယ်တယ်လားနှလုံးယောဂါဆိုသူတို့ပိုဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မုန်နှောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပ
ါကာဗွန်မုန်နှောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှညာထွက်တယ်အပြင်ပမှာကာဗွန်မုန်နှောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်ထရက်ကားတွေရှိတယ်နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မုန်နှောက်ဆိုက်တွေထွက်တယ်တဘာဝတန်ွေကိုအပူဆွမ်းရင်အောင်မီးရှို့မယ်မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မုန်နှောက်ဆိုက်ကစွမ်းအင် unit ပေါ့10 billion BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရေနံတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်28ပေါင်ထွက်တယ်။10 BTU ဆိုတာဘာလဲဆိုရင်တဘာဝတန်ွေကိုသုံးပြီးတော့ရေတပေါင်ကို10 degree အခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ွေပမာဏပေါ့အဲ့ဒါကို BTU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ွေဆိုလို့ရှိရင်10ဥပပေမှာသူရဲ့ BTU ဆိုတဲ့အပူစွမ်းအားက1029လောက်ပြန့်မြန့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မုန်နှောက်ဆိုက်တွေထွက်တာပေါ့နော်။အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတဲ့မြန်အပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မုန်နှောက်ဆိုက်တွေများလာတာပေါ့နော်။ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုမှဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမှာမဖွင့်ထားရင်လည်းအဲ့ဒီမှာ
ကာဗွန်မိုနောက်ဆိုက်တွေစုနေတတ်တယ်။အိမ်ထဲမှာသုံးတဲ့အပူပြည့်စက်ကလေးပဲဆိုတော့အဲ့ကကာဗွန်မိုနောက်ဆိုက်ထွက်တယ်
။ကာဗွန်မိုနောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဓာတ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ်
။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မိုနောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မိုနောက်ဆိုက်ကများရသွားတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်ထောင်စုမှာဆိုရင်တဘာဝတန်ငွေနဲ့သုံးတဲ့ဆက်တွေတာပိုင်ကြီးရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းနှစ်တိုင်းအစိုးရကနေသူ့ရဲ့ဆွမ်းဆောင်မှုကဘလို့နေလဲဆိုပြီးတော့တိုင်းတာချက်တွေလောက်ရတယ်အိဆက်ကြီးရဲ့ဒီကိုခေါင်းနိုင်ရထွက်လာတဲ့ဟာဘလို့လဲတိုင်းတာတဲ့ခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်လည်းထည့်ပါအောင်ပါဘာလို့ကာဗွန်မိုနောက်ဆိုက်ထည့်မတိုင်းလို့ရှိရင်စိတ်ထဲမှာအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာဘလို့တယ်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မိုနောက်ဆိုက်ကတစ်ခုတောင်းပြီးတော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုပြေဝါဆောင်ကျန်းနေတာပါရီမြန်ဟာကြက်တွေရှိတဲ့ဆိုတော့ညင်ခွင်းကိုတိတိကျကျတိနိုင်မယ်အဲဒါကြောင့်မလို့သူတို့တိုင်းရတာပေါ့နော
်လေရုအရေးအသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ညမ်းမှုဆန်ရစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညဉ့်ညမ်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်မြန်မာနိုင်ငံမှာကာဗွန်မိုနောက်ဆိုက်ကိုညဉ့်ညမ်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမတတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
။ဗမာပြည်မှာတတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကတတ်မှတ်လိုက်တဲ့အရေးသွေးတွေထက်ဘယ်အရာကမြင့်တလားနေတလားလဲမသိဘူး။စက်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးသွေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်။တိုင်းတာတွေကလည်းကုမ္ပဏီမျိုးမှုဆိုတာတိုင်းတာပဲ။ဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့ဆက်အရေးသွေးပါညာဆိုတော့တတ်မှတ်ထားခြင်းမရှိဘူး။ဆိုရကတည်င်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူး။သဘာဝပတ်ဝန်းကျင်အရေးသွေးထိန်းချုပ်တဲ့ညွှန်ကြားချက်38မှာကာဗွန်မိုနောက်ဆိုက်ရဲ့အရေးသွေးကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ယောင်ထင်မှားလည်းဖြစ်သွားနိုင်တယ်။ကာဗွန်မိုနောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာတစ်ခုဖြစ်အရေးသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာ။အဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကျန်းမာရေးအတွက်ကာကွယ်ပေးသားဖြစ်မယ်လူတွေလည်းမမေ့ဘူး။နောက်တစ်ချက်ကလည်းလေထုတိုင်းတန်ရေးတွေလုပ်တဲ့အခါမှာတဘာတောင်းွေနဲ့သုံးတဲ့ဆက်ကိုဆန်ကျင်ဆန်ညွှန်ညီတလားတွားတိုင်းမယ်ဆိုရင်နိုက်ထရိုဂျင်အောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မိုနောက်ဆိုက်မတိုင်းဘူးဆိုတော့အတိအကျမရှိဘူးဖြစ်ပါမယ်။အဲဒါကြောင့်ကာဗွန်မိုနောက်ဆိုက်နဲ့ပတ်သက်တဲ့ဆန်ကျင်ဆန်ညွှန်ညီကိုသိတာထင်ရှားစွာပေါ်ပြသင့်နေဖြစ်ပါလေ
။တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကြီးညာပေးပါမယ်ရှင
်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုစုစုပေါင်းငွေချက်သိမ်းပေါင်း3,900,000ခန့်မှန်းကြည့်အမေရိကန်ဒေါ်လာ13,000,000,000လောက်လှူဒန်းကြပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းအတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီး24ဦးစီးပွားရေးအသင်းအဖွဲ့2ခုတို့ကလှူဒန်းလိုက်တာဖြစ်ပါတယ်။ဆော်ဒီအာရေဗျနဲ့အီရတ်အစိုးရနှစ်ရက်ကြာဆက်ဆံရေးမြင့်တင်နိုင်မဲ့နီးလန်းတွေရှာဖွေဖို့အတွက်နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေပထမဆုံးအချိန်တွေ့ဆုံဆွေးနွေးမဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဒီကနေ့တောက်ကြနေမှာအရှိလေပိုင်းဒေသကိုခီးထွက်ဖို့ရှိပါတယ်။ဆော်ဒီနဲ့အီရတ်အစိုးရကြာဆက်ဆံရေးပြန်လည်နှွေးထွေလာတာနဲ့အတူပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့ပထမဆုံးအစည်းအဝေးထွက်ပေါ်လာတာဖြစ်ပါတယ်။ဒီခုနှစ်ရတာကာလအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဆော်ဒီအာရေဗျကိုခီးတစ်ထောက်ဝင်ရောက်မဲ့အပြင်ပါရှန်ပင်လယ်ကွေ့ဒေသနဲ့တောင်အာရှနိုင်ငံတွေကိုလည်းသွားရောက်မှာဖြစ်ပါတယ်။အာဖရိကနိုင်ငံတစ်ခုဖြစ်တဲ့နီဂျာနိုင်ငံမှာဒီလအစောပိုင်းကအစ္စလာမ်ရဲ့ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ချက်နဲ့အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရမှုအပေါ်အမေရိကန်စစ်တပ်ကစုံစမ်းစစ်ဆေးနေတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။ဒီသတင်းပတ်အတွင်းမှာပဲကြာဆုံးစစ်သည်တဦးရဲ့ရေချိုးအလောင်းဖလော်ရီဒါပြည်နယ်ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမတ်သိငိထိုက်ကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂါဒစ်ပိုင်နံဖြစ်ပါတယ်ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံတောက်ကြနေညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်စနေမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington.